Welcome to the Voice of America in Burmese.
mingla shi de nyin ni kin ma thora shin ni tani ta amho ban pye ja ba ye la kya bio american tan ye 2018 khu ne november la 2 ye chanda pari ni nyat ni kin a season ne go myama san ro jin nyat ni 6 nai gwe ya ni 9 nai a thi washington dc myo daw ga ni line kilometer 1925 ru ga ni dai yai thot lwin ni ba bi chuno nyin win aw ma di kin nyat ni kin a season ne go taung yu tin set ma ba kya
chuno aw lwin u ba di nyat ni na sian mae tanin ni de ma ro နယူးယောက်မှာလူရှိဦးသေဆုံးခဲ့တဲ့အထိထရက်ကားတစ်စီးနဲ့ဝင်တက်ခဲ့တဲ့သူပေါ်မှာပြည်တော်စုအမှုလိုက်ရရှိတွေကအကြမ်းဖက်ဝါဒနဲ့ဆက်နွယ်တဲ့မှုတွေနဲ့တရားစွဲလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်မှုတွေကြောပြန်ပေါ်ပေါက်ခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်ဒီကနေ့ပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်မတိမငြိမ်ချင်းတွေကြုံနေရတဲ့မောင်တော်ဒေသကိုတွားရောက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မသိငီထိုင်တဲ့သူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ပဋိပက္ခဖြစ်နေတဲ့ရခိုင်ပြည်နယ်ကိုကြိုတင်ကြီးညာထားခြင်းမရှိပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဒီကနေ့တွားရောက်လေ့လာတဲ့ခီးစဉ်မှာဆွေးနွေးပြောကြတာကတော့
အခုကျွန်တော်အစီအစဉ်မှာလာတော့ဒီပန်းတော့ပြည်ကြီးရွာကိုပြန်ပြီးတော့ဆောက်လုပ်နေတဲ့အခါမှာဘယ်လိုအခြေအနေရှိလဲဆိုတော့ဖြစ်နေလားအဲ့တော့ဒီရွာကိုဆောက်တဲ့နေရာမှာဘယ်လိုပုံစံနဲ့လုပ်မလဲဆိုတာကိုလည်း
ဒီအကြောင်းနဲ့အတူဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့ဒုက္ခသည်တွေနေရရင်းကိုအေးချမ်းစွာပြန်နိုင်ရေးအမြန်ဆောင်ရွက်ပေးဖို့ UNHCR အကြီးအကဲတူကအစိုးရကိုတိုက်တွန်းလိုက်တဲ့အကြောင်းနဲ့မြန်မာနိုင်ငံကသတင်းသမားတွေရင်ဆိုင်နေရတဲ့မလုံခြုံတဲ့အခြေအနေတွေကိုလည်းတင်ပြသွားဖို့ရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကီထိုက်တူပြောပြပေးမှာပ
ါ။နယူးယောက်မြို့မှာလူရှိဦးသေဆုံးခဲ့တဲ့အထိထရက်ကားစင်းနဲ့ဝင်တက်ခဲ့တဲ့ Uzbekistan နိုင်ငံကရွှေပြောင်းနေထိုင်သူတူပေါ်ပြည်အောင်စုအမှုလိုက်ရရှိတွေကအကြမ်းဖက်ဝါဒနဲ့ဆက်နွယ်တဲ့အမှုတွေနဲ့တရားဆွဲဆိုလိုက်ပါတယ်။မန်ဟတန်ရပ်ကွက်ထဲကလူစီကားရလမ်းတစ်လျှောက်ငှားထရက်ကားစင်းနဲ့စပိန်သမားတွေလမ်းသွားလမ်းလာတွေကိုတလက်ချမ်းဝင်တက်ခဲ့မှုနဲ့အသက်29နှစ်အရွယ်စေဖူလိုဆိုက်ပော့ကိုတရားဆွဲလိုက်တာပါ။ကျောင်းကားတစ်စင်းကိုဝင်တက်ခဲ့ရကပျက်စီးသွားတဲ့ထရက်ကားတွေကနေတနက်အတူနှစ်လက်နဲ့ထွက်လာတဲ့တက်ခတ်သူကိုတော့နယူးယောက်မြို့ကရဲရဲရှိသူကပြစ်ခတ်ဖမ်းဆီးခဲ့ပါတယ်။တနင်္လာရှိသူကိုင်ဆောင်တဲ့တနက်တည်းအတူတွေဖြစ်နေတယ်ဆိုတော့ကတော့နောက်ပိုင်းချက်မှသိခဲ့ကြတာပါ။ပြည်တော်စုအစင်အရေးယူလိုက်တဲ့အမှုတွေထဲမှာတော့အချမ်းဖက်အုပ်စုတစ်ခုကိုအားပေးကူညီမှုမော်တော်ယာဉ်တွေဖြည့်ဆည်းမှုလို့ပါဝင်ပါတယ်။အချမ်းဖက်ဝါဒီဖြစ်ဆွဆဲခံထားတဲ့ Cyborg ကတော့ဖမ်းဆီးရမှာရရှိခဲ့တဲ့ဒဏ်ရာအတွက်စေကုသမှုပေးထားတဲ့စေယုံကအခက်မှာ IS Islamic State ကျွတ်အဖွဲ့ရဲ့အလံကိုချိတ်ဆွဲထားခြင်းတဲ့အကြောင်းနဲ့သူလုပ်ခဲ့တဲ့လုပ်ရက်အတွက်ခြေနဲ့ကြောင်းအမှုစီရရှိတွေကိုပြောဆိုခဲ့တယ်လို့လည်းဆိုပါတယ်။တမနာတော်နဲ့ Trump ကတော့ IS အစိုးရအုပ်စုရဲ့အလံကိုစေယုံမှာချိတ်ထားခြင်းတယ်လို့ပြောခဲ့တဲ့နယူးယောက်အချမ်းဖက်သမားကိုတည်ရန်ပေးတဲ့ကြောင်းမနေ့နောက်ပိုင်းမှာပဲ Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။ Cyborg ကတော့နယူးယောက်မြို့တိုက်ခိုက်မှုအတွက်သတင်းပတ်နဲ့ချီးပင်းစင်ခဲ့ကြောင်းနဲ့ IS သွေးကြွရရဲ့ဗီဒီယိုလေးကိုလက်ကင်ဖုန်းကနေချီးပြီးအားကျလာရာကတိုက်ခိုက်မှုကျူးလွန်ခဲ့တာဖြစ်တဲ့အကြောင်းစေယုံပေါ်မှာစုံစမ်းစစ်ဆေးသူတွေရဲ့စစ်ဆေးမြင့်မှုတွေအတွင်းဖြေချခဲ့ပါတယ်။တိုက်ခိုက်မှုမှာအသုံးပြုခဲ့တဲ့ငှားထရက်ကားတွေကရှာဖွေတွေ့ရှိခဲ့တဲ့သူရဲ့လက်ကင်ဖုန်းနှလုံးမှာတော့ IS အစိုးရအဖွဲ့ရဲ့ဝါဒဖျက်ချမှုတွေနဲ့ရဲရဲစစ်စစ်အချမ်းဖက်တပ်ဖြတ်မှုတွေပါဝင်တဲ့ဗီဒီယို60နဲ့ဓာတ်ပုံပေါင်း3800လောက်ကိုလည်းတွေ့ရှိခဲ့ကြပါတယ်။
နယူးယောက်မြို့မှာအချမ်းဖက်ဝါရဆဲတိုက်ခိုက်ခဲ့သူလို့တမ်းမျှရှိထားသူစေဖူလိုဆိုင်ပေါ့ကိုအမေရိကန်ပြည်ဝင်ခွင့်ရရှိစေခဲ့တဲ့ပြည်ဝင်ခွင့်အစီအစဉ်ကိုအမေရိကန်သမ္မတကပြစ်တင်ပြောဆိုလိုက်ပြီးအမေရိကန်တရားရေးစနစ်ကနှေးကွေးလွန်လာကြောင့်ဟာသတစ်ခုလိုဖြစ်နေပြီလို့ပြောဆိုလိုက်ပြီးနောက်မှာတော့နယူးယောက်မြို့မှာပြီးခဲ့တဲ့အင်္ဂါနေ့ကအချမ်းဖက်ဝါရဆဲတိုက်ခိုက်ခံရမှုဟာနိုင်ငံရေးပြဿနာတစ်ရပ်ဖြစ်လာခဲ့ပါတယ်ဟယ်လိုဝင်းနေ့ကိုရွှေပြည်တက်ခတ်ရတာကလမ်းပေါ်မှာလူတွေပိုများမယ်လို့ထင်တာကြောင့်ဖြစ်တယ်လို့ဆိုင်ပေါ့ကတာဝန်ရှိသူတွေကိုပြောဆိုခဲ့ပြီးသူကတော့မနေ့ဗုဒ္ဓနေ့တုန်းကပြစ်မှုနှစ်ခုနဲ့ဆွဲချက်တင်ပါတယ်အမေရိကန်ပြည်ထောင်စုအတွင်းကိုဆိုင်ပေါ့ဝင်ရောက်ခွင့်ရစေခဲ့တဲ့ပြည်ဝင်ခွင့်ဆိုင်ရာကန်ဆမ်းမဲ့ကိုဖျက်သိမ်းရင်လွှတ်တော်နဲ့ချက်ချင်းလက်တွဲဆောင်ရွက်လိုတယ်လို့သမ္မတထရန့်ကပြောပါတယ်သမ္မတရဲ့မှတ်ချက်အပေါ်ဒီမိုကရက်တွေကဝေဖန်ကြပြီးတရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေကဘာတွေဖြစ်ခဲ့တယ်လဲဆိုတာကိုဆုံးဖြတ်နိုင်ဖို့စ조사ဖော်ထုတ်နေတဲ့အချိန်မှာသမ္မတကဒီပြဿနာကိုနိုင်ငံရေးဇက်သွင်းဖို့လုပ်နေတယ်လို့ပြောဆိုကြပါတယ်အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ချက်ရှူမာရဲ့ဆွမ်းဆောင်ချက်တစ်ခုဖြစ်တဲ့ DV Lottery Season နဲ့အကြမ်းဖက်ဝါဒီကိုအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်ပြုခဲ့တယ်ဆိုပြီးအထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ရှူမာကိုမနေ့ဗုဒ္ဓနေ့မှာသမ္မတထရန့်က Twitter လူမှုကွန်ရက်မှာပြစ်တင်ပြောဆိုပါတယ်နယူးယောက်အထက်လွှတ်တော်အမတ်ရှူမာကလည်းသမ္မတထရန့်ဟာနိုင်ငံရေးနဲ့မပတ်သက်တဲ့ကိစ္စကိုနိုင်ငံရေးဆောင်လုပ်နေပြီးအမေရိကန်ကိုကွဲပြားအောင်လုပ်နေတယ်လို့ဆွဆွဲပြောဆိုပါတယ်ရှင်
စပိန်နိုင်ငံကတလူညာဒေသခွတ်တော်ရေးကြိုးပမ်းမှုတွေနဲ့ဆက်နွယ်ပြီးပုံကန်ထားချမှုနိုင်ငံတော်သစ္စာဖောက်မှုအလွဲသုံးစားမှုတွေနဲ့ဆွဲချက်တင်ခံထားရတဲ့ကတလူညာဒေသခေါင်းဆောင်တွေကမက်ဒရစ်မြို့တော်ကတရားရုံးနေမှာဒီကနေ့လာရောက်အစ်စ်ခံပါတယ်ဒီသတင်းပတ်သက်ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မှာရောက်နေတဲ့ယာရူဝါဖက်ရှားခံထားလိုက်ရတဲ့ကတလူညာဒေသအကြီးအကဲကာစပိုချမွန်ကတော့တရားရုံးစစ်ခေါ်မှုကိုမလိုက်နာခဲ့ပါဘူးသူ့ပေါ်ဆွဲချက်တွေကနိုင်ငံရေးအရွယ်ချက်တွေပါဝင်နေကြောင်းနဲ့မျက်မြတ်တတတရားဝင်နဲ့ညီဆောင်ဖို့ဂရုပြုမှသာစပိန်ကိုပြန်လာမှာဖြစ်တဲ့အကြောင်းပြောဆိုထားတာပါစပိန်နိုင်ငံကအာနာယပေါ်ပူလာပါတီပြောခွင့်ရကတော့တရားခွင်ကိုလာဖို့ပြက်ကွက်ခဲ့တဲ့အတွက်ဖမ်းရမ်းထုတ်ဖို့နဲ့စပိန်နိုင်ငံကိုပြန်လည်လွှတ်ပြောင်းပေးဖို့တောင်းဆိုရမယ့်အခြေအနေရောက်သွားပြီဖြစ်တဲ့အကြောင်း AP သတင်းဌာနကပြောကြားထားပါတယ်စပိန်ဆိုရရှင်တွေကတော့ကတလူးညားဒေသအကြီးအကဲဟောင်းနဲ့သူ့လက်ထောက်အပါအဝင်ကတလူးညားဒေသခေါင်းဆောင်14ဦးကိုတရားစွဲထားတာပါစပိန်ဆိုရကတော့ကတလူးညားဒေသကိုတရားထိန်ချုပ်ဖို့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဆောင်ရွက်ထားတာဖြစ်ပြီးကတလူးညားဒေသလွှတ်တော်ကိုလည်းဖျက်သိမ်းထားပါတယ်အော်တိုဘာ10ရက်နေ့ကကတလူးညားဒေသမှာတရားခွတ်ထွက်ရေးအတွက်လူလူဆန္ဒခံရေးဝတ်တဲ့ကျင်းပခဲ့ပြီးလွတ်လပ်ရေးညင်ညာဖို့ဆောင်ရွက်ခဲ့ရမှာအခြေအနေကိုတုံ့ပြန်ထိန်းသိမ်းဖို့ဗဟိုစုရကကြိုးပမ်းခဲ့တာလည်းဖြစ်ပါတယ်
အမေရိကန်ဗဟိုပိုင်အကြီးအကဲအဖြစ်ဂျရုံးပါဝဲကိုသမ္မတဒေါ်နယ်ထရန့်ခန့်အပ်မယ်လို့ထင်ကြပြီးပြောဆိုနေကြပါတယ်။ဗဟိုပိုင်အကြီးအကဲကိုဒီကနေ့ကြာသပတေးနေ့မှာအမေရိကန်သမ္မတအင်ဖြူရောရော့စ်ဂါဒန်မှာသမ္မတကတရားဝင်ကြေညာဖို့ရှိပါတယ်။ဒီပုဂ္ဂိုလ်အပေါ်မှာအယံကိုအထင်ကြီးသွားစေမယ်လို့လည်းသမ္မတက Twitter လူမကွန်ရက်မှာအမည်သဘောရေးထားပါတယ်။နောက်နေ့အစောပိုင်းမှာတက်တန်းကုံတော့မဲ့လက်ရှိဗဟိုပိုင်အခြေကဲဂျင်းနဲ့ယဲလင်ရဲ့နေရာမှာမစ္စတာပါဝဲကိုအစားထိုးမယ်ဆိုရာကိုအင်ပီရိုအရာရှိတွေကသူ့ကိုမနေ့ဗုဒ္ဓဦးနေနှောင်းပိုင်းမှာအကြောင်းကြားထားပြီးဖြစ်တဲ့အကြောင်းအမည်မဖော်တဲ့သတင်းရှိမြစ်တွေကိုကိုးကားပြီး Wall Street Channel ကရေးသားပါတယ်မစ္စတာပါဝဲကဗဟိုပိုင်အုပ်ချုပ်ရေးမှူးတဦးလည်းဖြစ်ပါတယ် Republican တဦးဖြစ်တဲ့မစ္စတာပါဝဲကအတိုးနှုန်းတစ်ဖြည်းဖြည်းချင်းမြင့်သွားမယ်ဆိုတဲ့ဗဟိုပိုင်ရဲ့မဟာဗျူဟာကိုဆက်လက်ဆောင်ရွက်ဖို့လိုလားသူတဦးအဖြစ်လည်းသုံးသပ်သူတို့ကရှုမြင်ကြပါတယ်ဒါပေမဲ့လက်ရှိဗဟိုပိုင်အခြေအကဲကိုမကြသေးခင်ကပဲချီချူပြောဆိုထားတဲ့သမ္မတထရန့်အနေနဲ့စိတ်ပြောင်းမြင်ပြောင်းသွားနိုင်တယ်လို့လဲ Wall Street Channel ကသတိထားရေးသားထားပါတယ်ရှင
် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6:00နာရီခွဲကနေ 9:00 နာရီအထိ5.2 MHz 1.683ည5.19 MHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်မှုတွေကြောပြန်ပေါ်ပေါက်ခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်ဒီကနေ့မှာပဲနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာမတိမငြိမ်အခြေအနေတွေကြုံခဲ့ရတဲ့မောင်တော်ဒေသကိုတွားရောက်ကြည့်ရှုပြီးဒေသခံတွေနဲ့လည်းတွေ့ဆုံပါတယ်ရခိုင်ပြည်နယ်မောင်တော်ဒေသကဒေသခံတိုင်းရင်းသားတွေမွတ်စလင်တွေကိုပါတွေ့ဆုံခဲ့သလိုဒေသတွင်းပြန်လည်ထူထောင်ရေးအခြေအနေတွေကိုလည်းကြည့်ရှုလေ့လာခဲ့တာပါဒီကံပြင်းကပြပခတ်တွေကြောင့်ဒုက္ခသည်ပေါင်း300ချီထွက်ပြေးသွားတယ်လို့ဆိုရဲအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နေဆက်ကနှစ်နိုင်ငံချစ်ချီတရားရှိရာတောင်ပြိုလက်ဝဲမြို့ကိုလည်းဒေါ်အောင်ဆန်းစုကြည်တွားရောက်လည်လာခဲ့ပါတယ်ဒီကံပြင်းနဲ့မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကလွန်ညိုရေးကင်းစကန်30လောက်ကိုစီးနင်းတက်ခတ်ခဲ့တဲ့ ARS အစွန်းရောက်အစုကိုမြန်မာလွန်ညိုရေးတပ်ဖွဲ့တွေကလိုက်လံရှင်းလင်းရမှာလူခွင့်ရေးချုပ်ဖောက်မှုတွေရှိခဲ့ကြောင်းနဲ့ဒုက္ခသည်6သိန်းကျော်ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့အကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာတိုင်ဝမ်ကဝေဖန်မှုတွေနဲ့ PR တွေထွက်ပေါ်နေချိန်မှာပဲဒေါ်အောင်ဆန်းစုကြည်ရခိုင်ပြည်နယ်ကိုတွားရောက်တာလည်းဖြစ်ပါတယ်ဒေါ်အောင်ဆန်းစုကြည်ကရခိုင်ပြည်နယ်နောက်ဆုံးအကြိမ်ခီးစဉ်ဖြစ်2015ရွေးကောက်ပွဲကာလတုန်းကတန်တွဲမျိုးကိုတွားခဲ့မှုပါတယ်ဒီကနေ့ခီးစဉ်မှာတော့နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်းဆွေပြည်ထောင်ဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်ဆွေနေဆက်ရေးရာဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရဲအောင်လူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနဝန်ကြီးဦးသိန်းဆွေကယ်ဆယ်ရေးနဲ့ပြည်လည်နေရာချက်ထားရေးဝန်ကြီးဒေါက်တာဝင်းမြတ်ရေးတို့ဖြင့်စီးပွားရေးလုပ်ငန်းရှင်တို့လည်းလိုက်ပါသွားခဲ့ကြပါတယ်
ကိုရီးယားချွတ်ဆွယ်မှာတင်းမာမှုအရှိန်မြင့်နေပြီးမြောက်ကိုရီးယားဟာအမေရိကန်ရဲ့အနီးကပ်ဆုံးအနေဖြစ်တယ်လို့အမေရိကန်တွေကယူဆတဲ့အကြောင်းစစ်တမ်းနှစ်တွေပေါ်ထွက်နေချိန်မှာပဲသမ္မတဒေါ်နယ်ထရန့်ဟာအစားထိပ်သားကိုဆင်းနေကြခီထွက်မှာပါမစ္စတာထွန်းဟာခီးစဉ်ရဲ့ဒုတိယတထောက်ဖြစ်နွေမလ9ရက်နဲ့10ရက်နေ့တွေမှာမြောက်ကိုရီးယားရဲ့ပြိုင်ဘက်တောင်ကိုရီးယားနိုင်ငံကိုရောက်ရှိမှာဖြစ်ပါတယ်ရှင်
။ဘိန်းပါရစီကိုတုံးဆွဲနေတာလူလူချမ်းမရေးအတွက်အရေးပေါ်ပြဿနာတစ်ရပ်ဖြစ်နေတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကသတိပေးပြောဆိုလိုက်ပြီးရပိုင်းအတွင်းမှာပဲမွေးစေဝါတက်ဖြည့်ရေးပူပေါင်းကြိုးပမ်းမှုနဲ့ထောက်လှမ်းရေးသတင်းတွေဖလှယ်ရေးဘေကျင်းမြို့တော်မှာနှစ်နိုင်ငံတာဝန်ရှိသူတွေဆွေးနွေးနေကြပါတယ်။သမ္မတထရန့်ကတော့အာပြင်းပြီးဆွဲလန်းစေတဲ့ဘိန်းပါရ Fender 9 အကက်ခဲပျောက်ဆေးတွေအဓိကဝင်ရောက်လာနေတာဟာတရုတ်နိုင်ငံဖြစ်ကြောင်းပြောဆိုထားတာပါ။နိုင်ငံတာဝန်ရှိသူတွေရဲ့တွေ့ဆုံမှုအတွင်းပူးပေါင်းဆောင်ရွက်မှုတွေနောက်တစ်ဆင့်တိုးမြင့်နေရေးရှင်းလင်းတဲ့လမ်းညွှန်ချက်နဲ့အသေးစိတ်အချက်အလက်တွေကိုဆွေးနွေးခဲ့တဲ့အကြောင်းလဲတရုတ်ဆိုရပါမီဒီယာတွေကဖော်ပြနေပါတယ်။ရှင်းဝါသတင်းမှာတော့နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေတည်ဆောက်ဖို့လိုအပ်ကြောင်းတရုတ်နိုင်ငံမွေးစီဝါတက်ဖြစ်ရေးအစ်မြင့်အရာရှိတူကိုကိုကဖော်ပြခဲ့ပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရသူဟွာချွန်ရင်ကတော့ဘိန်းပါတဲ့အကက်ခဲပျောက်ဆေးတွေကိုထိချုပ်ရေးတရုတ်နိုင်ငံကပူးပေါင်းဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းအင်ကန်နေကဒေသရှင်းလင်းပွဲအတွင်းမှာပြောဆိုထားပါတယ်။ဒီဇယ်ဥရီတွေကအမေရိကန်နဲ့တခြားနိုင်ငံတွေနဲ့အခြေခံမူပေါင်းတွေချမှတ်ပြီးတက်တက်ချွတ်ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းလည်းပြောဆိုသွားခဲ့တာပါ။သမ္မတ်ထရန့်ကတော့ပထမဆုံးအကြိမ်တရုတ်နိုင်ငံခီးစဉ်ဖြစ်ရှစ်သတင်းပေါက်ထဲတွားရောက်ပြီးတရုတ်သမ္မတရှီချင်းဖင်နဲ့တွေ့ဆုံတဲ့အခါဘိန်းပါတဲ့အကက်ခဲပျောက်ဆေးထုတ်လုပ်တင်ပို့မှုနဲ့ပတ်သက်ပြီးဆွေးနွေးသွားမယ်အကြောင်းပြောဆိုထားပါတယ်။
ပပဝနယူဂီနီကဩစတြေးလျထိန်းသိမ်းရေးစခန်းဟောင်းမှာနိုင်ငံရေးခလုံးငွေရလိုတဲ့လူပေါင်း600ကျော်ရောက3ရက်မြောက်နေ့အဖြစ်ဆက်လက်တင်းခတ်နေတာကြောင့်အခြေအနေကဆိုးဝါးလာနေပြီးဒီကိစ္စကလူသားချင်းစာနာထောက်ထားမှုဆိုင်ရာအရေးပေါ်အခြေအနေအဖြစ်ကုလသမဂ္ဂကပြောဆိုလိုက်ပါတယ်။မနက်စ်ဂျွန်စခန်းကိုတရားဝင်ပိတ်သိမ်းပြီးပပဝနယူဂီနီစစ်တပ်ကိုထိချုပ်မှုလွှဲပြောင်းပေးခဲ့တဲ့ပြီးခဲ့တဲ့အင်္ဂါနေ့ကတည်းကလျှက်စစ်အမိနဲ့ရေဖြတ်တောက်ထားတာပါ။ဒါပေမဲ့စခန်းတွင်းကလူတွေကတော့ထွက်ပြေးဖို့ညှဉ်းဆန်နေကြပါတယ်။သူတို့ကိုအနည်းအနာကလူနေရပ်ကွက်တွေမှာနေစရာပေးခဲ့ရင်လဲဒေသခံတွေကအကြမ်းဖက်လာမဲ့အရေးစိုးရိမ်တဲ့အကြောင်းပြောဆိုပြီးစခန်းတွင်းမှာပိတ်ပြီးတော့နေနေကြတာပါ။ခလုံးစခန်းတွေကမပြီးသေးဘူးလို့လဲဒုက္ခသည်များဆိုင်ရာကုလအဖွဲ့ကပြောပါတယ်။စခန်းကိုပိတ်ပစ်မဲ့အရေးကနေယာယီတားမြစ်ထားပေးဖို့ပါပူဝနယူဂီနီတရားရုံးချုပ်မှာစခန်းမှာနေထိုင်သူ600ကျော်တို့ရဲ့ရှင်းနေတွေကအယူခံဝင်ထားပါတယ်ရှင်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆာမျက်နှာကနေကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်နက်တည်းမှာပဲတိုက်ရိုက်နားဆင်နေပါတယ်ခင်ဗျာ။အခုတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုကြားရပါမယ်။ပြည်ပခါတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဒီကနေ့မှကြိုတင်ကြေညာထားခြင်းမရှိဘဲတွားရောက်ခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလူတွေအစုလိုက်ပြုံလိုက်ထွက်ပြေးသွားခဲ့ရမှာမောင်တော်ဒေသမြောက်ပိုင်းကိုတွားရောက်ပြီးမတူညီတဲ့လူမျိုးစုတွေနဲ့တရားတွေ့ဆုံခဲ့တာပါ။ပြန်လည်နေရခြားရေးပညာရေးမြင့်တင်ကိစ္စတွေကိုတော်ဆန်းစုကြည်ကအဓိကမေးမြန်းဆွေးနွေးခဲ့တယ်လို့တွေးဆုံငွင့်ရသူတွေကပြောပါတယ်။တောင်ဆန်းစုကြည်ရဲ့ရခိုင်ပြည်နယ်ခီးစင်နယ်ပတ်သက်လို့ VOA သတင်းတော်မမေခသတင်းပေးပို့ထားပါတယ်
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာဒီကနေ့မှာတော့ရခိုင်ပြည်နယ်ကိုကြိုတင်ကြေညာထားခြင်းမရှိဘဲနေချင်းပြန်တွားရောက်ခဲ့တာဖြစ်ပါတယ်။စစ်တွေမျိုးအပြင်အကြမ်းဖက်တိုက်ခတ်မှုတွေဖြစ်ခဲ့တဲ့မောင်နှောဒေသမြောက်ပိုင်းမှာရှိနေတဲ့ပန်းတော်ပြင်နဲ့မဓမ္မတိုင်ကျွရတွေကိုတွားရောက်ခဲ့ပြီးမတူညီတဲ့လူမှုအတိုင်းဝိုင်းတွေကိုတီးခြားစီတွေ့ဆုံခဲ့တာပါ။အစ္စလမ်ဘာသာဝင်တွေနေထိုင်နေတဲ့ပန်းတော်ပြင်ကျွေးရွာကိုတွားရောက်စင်မှာတော့ဘာကြောင့်ခုလိုလာရတလဲဆိုတာကိုဒေါန်ဆန်းစုကြည်ကဘာသာပြန်ကနေတဆင့်ခုလိုရှင်းပြခဲ့တာဖြစ်ပါတယ
်။အခုကျွန်တော်အစ်ကအစ်ကြီးမှလာဆိုတော့ဒီပန်းတော်ပြင်ကျွေးရွာကိုပြန်ပြီးတော့ထောက်လို့နေတဲ့အခါမှာဘယ်လိုအခြေအနေရှိလဲဆိုတော့
ဒီကနေ့ကဘာသာပန်းတော်ပြင်ဖာရာရတဲ့ဘာသာတရားနော်ခေါ်လာတဲ့အန်ခေါ်လဲချိုးလို့မှတ်သွားတာပါလေအမေသူရဲ့တိုင်ပလာကျမ်း
ဒီဒေတာမှာပညာရေးမြင့်တင်ပေးဖို့လှုပ်ဆောင်ပေးသွားမယ်လို့ဒေါန်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်။ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံချိန်မှာအချိန်ကန့်သတ်ကြောင့်တွေ့ခဲ့သူတွေအနေနဲ့သူတို့ပြောချင်တာတွေကိုမပြောလိုက်ရတာတွေရှိတယ်လို့ဒေတာကန်ဦးလာထွန်းကပြောပြပါတယ
်။ဟိုမိလောင်ဆင်ရတဲ့ဟိုရွာတွေဘက်ကိုသွားပြီးတော့သူက FM မှာအဲ့ဒီဘာလို့ဆောက်နေဖို့ဟာသူတို့ပြင်ဆင်နေတာဟာတွေတွားကြည့်တယ်လူတွေတွားတွေ့တာမိနစ်30လောက်ပဲဟိုကသူကတွေ့တယ်တွေ့ပြီးတော့သူကလူတွေကိုဟွာပေးတာပေါ့အာဖိစကားတွေပြောတယ်လို့ပြောတယ်ဒီနေမှာဟိုပညာရေးပိုင်းတွေသိမကောင်းဘူးလို့ကြားတယ်သူကအဲ့ဒါတွေသူကစီစဉ်ပြင်မယ်လို့ပြောတယ်အဲ့ဒါလူတွေလည်းသူဟိုပူပန်ပြီးတော့ပါဝင်ပါကျွန်မဟွာလုပ်နေတယ်ပညာရေးပိုင်းကတေကထားပြီးတော့သ
ဒီပြင်ဒေါ်ဆန်းစုကြည်ဟာအာစာအကြံဖက်သမားတွေလက်ချက်နဲ့အသက်ခံခဲ့ရတဲ့မြို့တိုင်းရင်းသားတွေနေထိုင်ရာမဓမ္မတိုင်ကျွရကိုလည်းတွားရောက်အားပေးစကားပြောကြားခဲ့ပါသေးတယ်။ ပြန်လည်နေရာချထားရေးလုပ်ငန်းတွေမှာလိုအပ်ချက်တွေဘာတွေရှိသလဲဆိုတာကိုမေးမြန်းခဲ့တယ်လို့တွေးဆုံခဲ့တဲ့အဲ့ဒီကျေးရွာကဥမ္မောင်လှကပြောပါတယ်။အချိန်ကန့်သတ်ကြောင်တင်ပြစရာတွေကိုအပြီးသက်တင်ပြနိုင်တာမရှိပေမဲ့အခုလိုလာရောက်တဲ့အတွက်ဝမ်းသာမိတယ်လို့သူကပြောပါတယ်။အဲကျွန်တော်တို့ခေါ်ပြီးတော့မှဥမ္မောင်လှတို့ရွာတိရှောက်တဲ့အပိုင်းမှာဟိုလုံငန်းကအချိန်ကြီးပြီလားအတိပြူပြီလားအဲ့ဒါ
တို့အဖွားလည်းမမြင်ဘူးကျွန်တော်လည်းမမြင်ဘူးဆိုတဲ့ကကြတော့ဒီဘွားမှာပဲကျွန်တော်တို့ဂျုံတွေးတယ်ဆိုတာဝိုင်းကြတယ
်ဩဂုတ်လ25ရက်နေ့ကအာဆာအကြံဖက်တမားတွေရဲ့တိုက်ခတ်မှုနောက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်တွေတိမ့်နေချီပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားနေကြပါတယ်အဲ့ဒီသူတွေပြန်လက်ခံဖို့အတွက်မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ညှိနှိုင်းနေကြဆဲဖြစ်ပြီးသဘောတူညီချက်တစုံတရာများသေးဘူးလို့နိုင်ငံတော်တိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ကပြီးခဲ့တဲ့ရက်ပိုင်းကပဲပြောကြားထားပါတယ်။အဲဒီဒေတာဖွံ့ဖြိုးတိုးတက်ရေးအတွက်ပြည်တွင်းကအားလုံးပါဝင်ကူညီဖို့ဒေါက်ဆန်းစုကြည်ကတိုက်တွန်းထားတာနဲ့အတူဒီကနေ့ဒေါက်ဆန်းစုကြည်ရဲ့နေချင်းပြန်ခီးစဉ်အတွင်းမှာလည်းစီးပွားရေးလုပ်ငန်းရှင်အချို့လည်းလိုက်ပါသွားခဲ့ကြပါတယ်။ရခိုင်ဒေတာမှာလူမျိုးဘာသာကိုခြေခံတဲ့ပြည်ပခါတွေ2012ခုနှစ်မှာစတင်ဖြစ်ပွားခဲ့တဲ့ကဆိုရင်ဒါဟာဒေါက်ဆန်းစုကြည်ရဲ့ပထမအဦးဆုံးရခိုင်ခီးစဉ်ဖြစ်ပါလိမ့်ရှင်။
ဒီဝိသင်းတော့မိခရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ဒီရခိုင်အရေးနဲ့တဆက်တဲ့နားဆင်ရမှာကရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်ဖြစ်ရပ်တွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေလုံခြုံအေးချမ်းစွာနေရပ်ပြန်နိုင်ရေးနဲ့လိုအပ်သူတွေထံအကူအညီတွေအတားအဆီးမရှိပေးနိုင်ဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂလက်ထောက်မဟာမင်းကြီးမစ္စတာဘော်ဂါထတ်ကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်ရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်နိုင်ရေးမှာရောစာနာမှုအကူအညီတွေပေးအပ်နိုင်ရေးကြိုးပမ်းရမှာပါထူးထူးခြားခြားတိုးတက်လာတာမရှိသေးဘူးလို့ UNHCR ပြောခွင့်ရ VV10 ထံကပြောပါတယ်မခင်ပြည်တွေကဆက်သွယ်မေးမြန်းထားတာပ
ါပြီးခဲ့တဲ့ရက်ပိုင်းတုန်းကပဲဒီဒုက္ခသည်များဆိုင်ရာကုလသမဂ္ဂလက်ထောက်မဟာမင်းကြီး Mr. Volker Tag မြန်မာနိုင်ငံကိုနှစ်ရက်ကြာတွားရောက်ခဲ့ပြီးတော့ Ranger Muslim ဒုက္ခသည်တွေနေရပြန်နိုင်ရေးနဲ့ဒီဒုက္ခသည်တွေအတွက်စာနာမှုအကူအညီတွေပေးရနိုင်ရေးအတွက်မြန်မာအစိုးရအရာရှိတွေနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့သိရပါတယ်ဒုက္ခသည်တွေနေရပြန်နိုင်ရေးအလားအလာကနှီးပါပြီလားဘယ်လိုအခြေအနေရှိပါသလဲရှင
် Yeah I believe what he discussed there was not specific and we UNHCR has not been part of plans or discussions between the two governments on
ဒုနေနဲ့ဆွေးနွေးရဆိုတာကဘယ်လိုပဲပုံဆောင်ရကြမယ်ဆိုတာလေအသေးစိတ်ဆွေးနွေးတာမျိုးမဟုတ်ပါဘူးဒုက္ခသည်တွေနေရပြန်နိုင်ဖို့အတွက်နှစ်နိုင်ငံအစိုးရတွေကြားဆွေးနွေးမှုတွေနဲ့အစီအစဉ်ချမှတ်ဆောင်ရွက်တာတွေမှာ UNHCR မပါဝင်ပါဘူးလောလောဆယ်မှာတော့ဒုက္ခသည်တွေနေရပြန်နိုင်ရေးနဲ့ပတ်သက်ပြီးတော့ထူးထူးခြားခြားအပြောင်းလဲရှိရလို့ကျွန်မမထင်ပါဘူးဒီကိစ္စနဲ့ပတ်သက်ပြီးတော့ Mr. Tuck အနေနဲ့လည်းထုတ်ပြန်ပြောဆိုစရာအကြောင်းအရာအစ်မရှိပါဘူးအလားအလာကောင်းတယ်မကောင်းဘူးပြောရတော့အောင်သူ့မှာအချက်လက်လုံလုံလောက်လောက်ရှိနေမယ်လို့မထင်ပါဘူ
းဒါပေမဲ့ဒုက္ခသည်တွေနေရပြန်ဖို့ကိစ္စနဲ့ပတ်သက်ပြီးတော့ပဲ UNHCR က Mr. Tuck နဲ့မြန်မာအစိုးရအရာရှိတွေအောက်တိုဘာလ31ရက်နေ့တုန်းကပူးတဲ့ဆွေးနွေးပွဲလုပ်ခဲ့ကြတာမဟုတ်ဘူးလားရှင်
That was at the request of the Myanmar government. They had asked us to brief them on the international standards.
အဲဒီဆွေးနွေးပွဲကမြန်မာအစိုးရဘက်ကတောင်းဆိုလို့လုပ်ခဲ့တာပါဒုက္ခသည်တွေကိုသူတို့အလို့ဆန္ဒနဲ့အညီနေရပြန်ပို့မှုတွေကိုနိုင်ငံတကာစံနှုန်းနဲ့အညီဘယ်လိုဆောင်ရွက်ကြလဲဆိုတာတွေကိုရှင်းလင်းပြောဆိုတာမျိုးပါစိုးစိုးကပြောခဲ့သလိုပါပဲဒီဆွေးနွေးပွဲကဒုက္ခသည်တွေနေရပြန်မဲ့အစီအစဉ်ကိုဆွေးနွေးတာမဟုတ်သလိုဘယ်အချိန်မှဘယ်လိုပုံစံနဲ့ဒုက္ခသည်ဘယ်နှယောက်ကိုပြန်လည်နေရာချထားမယ်ဆိုတဲ့အချက်လက်တွေကိုမြန်မာအစိုးရဘက်က UNHCR ကိုပြောဆိုတာလည်းမရှိပါဘူးဒါကတကယ်ကိုရေပူရဆန်တဲ့ဆွေးနွေးမှုပါဒုက္ခသည်တွေနေရပြန်ပို့ရမှာဘလို့ဆန်နှုံးတွေရှိတယ်ဆိုတာကိုပဲဆွေးနွေးကြတာဖြစ်ပါတယ်ဆိုတော့အသေးစိတ်ကိစ္စတွေနဲ့ပတ်သက်လာရင်နှစ်နိုင်ငံအစိုးရတွေနဲ့ပဲဆိုင်ပါတယ
်အခုဒုက္ခသည်တွေနေရပြန်လဲခေါ်ယူရင်းနဲ့ပတ်သက်ပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားမှာအပြန်အလှန်ဆွဆွဲပြောနေကြတာတွေရှိပါတယ်မြန်မာဘက်ကဒုက္ခသည်တွေပြန်ခေါ်ဖို့အဆင်သင့်ဖြစ်ပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကအချိန်ဆွဲနေတာလို့ဒီမြန်မာအစိုးရဘက်ကပြောတာရှိတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကလည်းသူတို့တောင်းဆိုထားတဲ့အချက်တွေကိုမြန်မာဘက်ကမလိုက်ရောသေးဘူးဆိုတာမျိုးတွေနဲ့အပြန်အလှန်အငင်းပွားနေကြတာရှိပါတယ်။ သိမကြခင်တုန်းကပဲမြန်မာဆူရတာဝန်ရှိသူတို့ပြောသွားတာကတော့ဒီဘင်္ဂလားဒေ့ရှ်ဘက်ကနေဒုက္ခသည်စရင်ရဖို့စောင့်နေရတာလို့ဆိုပါတယ်။ဆိုတော့ဒီလိုဒုက္ခသည်စရင်လို့ကိစ္စတွေမှာရော UNHCR ကကူညီဆောင်ရွက်နေတာမရှိဘူးလားရှင
်။ There are different forms of registration the government the Ministry of Home Affairs
ဒုက္ခသည်စရင်ကောက်ယူတာနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဌာနကလှုံ့ဆော်နေတာတွေရှိပါတယ်။လက်ပွေနဲ့အချက်လက်တွေယူပြီးတော့စရင်ပြည့်စုံတာမျိုးတွေပါ UNHCR အနေနဲ့ကတော့တခြားအစိုးရဌာနတစ်ခုနဲ့အတူပူးပေါင်းပြီးစည်းရင်းယူတာရှိပါတယ်။မိသားစုကျန်းမာရေးစောင့်ရှောက်မှုတွေပေးနိုင်ဖို့ကလည်းအချက်လက်ရယူတာတွေပါပါတယ်။ဒါပေမဲ့ဒုက္ခသည်တွေနေရပြန်ပို့ဖို့အတွက်ဆိုပြီးတီးသန့်စည်းရင်းပြည့်စုံကောက်ယူတာမျိုးတော့မရှိသေးပါဘူး
။ဆိုကပြောတဲ့အထဲမှာဒီဒုက္ခသည်အသစ်တွေအကြောင်းပြောသွားတာပါပါတယ်။ဒုက္ခသည်တွေကအခုထိလောလောလတ်လတ်ကိုရောက်နေတာမျိုးလားရှင
့် in the last day around 2500 came through.
ဟုတ်ပါတယ်မကြခင်ရက်ကနောက်ဆုံးရောက်လာတာကိုပဲ2500လောက်ရှိပါတယ်နေဆက်ဝင်ပေါက်တစ်ခုတည်းကနေရောက်လာကြတာပါ
ဒါနဲ့ဒုက္ခသည်တွေအတွက်လိုအပ်တဲ့စံနာမှုအကူအညီတွေပေးတဲ့နေရာမှာရောတိုးတက်မှုတွေရှိပါသလ
ား as far as UNHCR is aware that hasn't changed
UNHCR အနေနဲ့တည်ထားတဲ့လောက်ကတော့ပြောင်းလဲတိုးတက်လာတာတွေမရှိပါဘူးစံနာမှုအကူအညီတွေပေးခွင့်ပြုဖို့ဆက်လက်တောင်းဆိုထားသလိုပေးခွင့်မရသေးပါဘူး
မြန်မာဆိုရအနေနဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုလုံလုံလောက်လောက်မရှိဘူးလို့ထင်ပါသလားရှင
် That's hard to say. I think I would need to check with my colleague on the ground because I don't know.
အဲ့ဒါကပြောဖို့ခက်ပါတယ်။ပူးပေါင်းဆောင်ရွက်မှုတွေနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေကျွန်မသိချာမသိပါဘူး။ကျွန်မရဲ့လုပ်ဖို့ကိုင်းဘက်တွေကိုမေးပြမှာပဲသိမှာပါ
။ဟုတ်ကဲ့အခုနောက်ဆုံးဒုက္ခသည်အရေးအတွက်နဲ့ဒီ UNHCR ကကူညီပေးနေတဲ့အခြေအနေကိုလည်းနည်းနည်းလေးပြောပြပေးပါရှင
့်။ Operationally today we are moving several hundred refugees from one transit center to a new site
ဒီနေ့ပဲကျမတို့ဒုက္ခသည်ထောင်ထဲချီကိုနေရာအသစ်တစ်ခုကိုပြောင်းရွှေ့ပေးခဲ့ပါတယ်သူတို့အတွက်နေရာထိုင်ခင်းဆောက်ပြီးတော့နေနိုင်မဲ့နေရာကိုပါနောက်ဆုံးဒုက္ခသည်ရေအတွက်ကိုပြောရရင်တော့ပြီးခဲ့တဲ့ဩဂတ်လ25ရက်နေ့ကစလို့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာတဲ့ခမန်းချေဒုက္ခသည်စုစုပေါင်းက6,900ကျော်သွားပါပြီ
မက်ခင်ဗျူတွေးမေးမြန်းတင်ပြခဲ့တာပါရခိုင်အရေးသတင်းတွေအပြီးအခုတော့မီဒီယာလောကနဲ့ဆိုင်တဲ့သတင်းကိုတင်ပြပါမယ်မြန်မာနိုင်ငံမှာသတင်းသမားတွေအပေါ်ပြစ်မှုကျူးလွန်တာတွေနဲ့ပတ်သက်ပြီးတရားဥပဒေအရရေးယူမှုအားနည်းနေသေးတယ်လို့သတင်းသမားတွေကပြောပါတယ်ဒီကနေ့ဟာသတင်းသမားတွေအပေါ်ပြစ်မှုကျူးလွန်သူတွေအရေးယူခံရခြင်းမှကင်းလွတ်မှုအဆုံးသတ်ရေးနိုင်ငံတကာနေ့ဖြစ်ပါတယ်မြန်မာနိုင်ငံကသတင်းတောက်တွေရဲ့လုံခြုံမှုသတင်းတောက်တွေအပေါ်ပြစ်မှုကျူးလွန်သူတွေကိုအရေးယူမှုအခြေအနေဘယ်လိုရှိသလဲဆိုတာ VOA သတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်
ဟုတ်ကဲ့2013ခုနှစ်နိုဝင်ဘာလ2ရက်နေ့မှာပြင်သစ်သတင်းသမား2ဦးမာလီနိုင်ငံမှာတပ်ဖြတ်ခံရပြီးတဲ့နောက်ကုလသမဂ္ဂလုံခြုံရေးကောင်စီကနိုဝင်ဘာလ2ရက်နေ့ကိုသတင်းသမားတွေအပေါ်ပြစ်မှုကျူးလွန်သူတွေအရေးယူခံရခြင်းမှကင်းလွတ်မှုအဆုံးသတ်ရေးနိုင်ငံတကာနေ့အဖြစ်သတ်မှတ်ခဲ့တာဖြစ်ပါတယ်ဒီကနေ့မှာပဲသတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကမြန်မာနိုင်ငံမှာလည်းသတင်းသမားတွေအပေါ်အပြစ်ကျူးလွန်တာတွေရှိပေမဲ့တိတိကျကျအရေးယူဆောင်ရွက်တာတွေမရှိတဲ့ဖြစ်ရပ်တွေရှိနေကြောင်းအခုလိုပြောပါတယ်
ဒီ2015လောက်ခဲ့တာတချို့တော့တပိသနပြဖြုတ်ခွဲတဲ့ကိစ္စတွေမှာတရင်တော့ဒီပါရောပြီးတော့တည့်ရနဲ့ရိုက်တာတွေရှိတယ်။နောက်မှားပြီးတော့ဖမ်းနဲ့ထိန်းသိမ်းတာတွေရှိတယ်။ပြီးတော့ရက်ကာလတစ်ခုပြီးထားတော့ဟိုမှပြန်လွှတ်တာပေါ့နည်း။အဲမျိုးလည်းရှိတယ်။နောက်တစ်ခုကတော့ဟို2014ဒီကိုပါကြီးကိစ္စတော့နောက်ကမုံရောင်တရင်တော့တက်ခံတဲ့ကိစ္စပေါ့။ဒါပေမဲ့ဒီဟာကတရင်လုံးနဲ့တက်ဆိုင်တယ်ဒါရိုက်တက်ဆိုင်မှုမတက်ဆိုင်တော့ထောင်းတော့မရှိပါဘူး။ဟိုပြောချင်တာတော့အဲ့လိုမျိုးဖြစ်တဲ့ကိစ္စတွေမှာတရားဥပဒေစိုးမိုးမှုနဲ့အဲ့ဒီအမှုတွေရဲ့ကျူးလွန်တဲ့သူတွေကိုဟိုဖိတိရရောက်ဟိုအရေးယူတာမျိုးအဲ့ဒါမျိုးတွေကမြန်မာနိုင်ငံမှာရအားနေတယ်ပေါ့။
တရင်သမားတွေအပေါ်အကာအကွယ်မပေးတဲ့အခြေအနေဟာရာဇဝတ်မှုတွေပုံပုံမြင့်တက်လာစေနိုင်ကြောင်းလည်းအခုလိုသုံးသပ်ပါတယ်
။စာမန်ပြည်သူတွေလည်းအဲ့လိုမျိုးရာဇဝတ်မှုကြီးလွန်ခံရပြီးတော့မပေါ်ထုတ်နိုင်ဥပဒေစိုးမိုးအားနည်းရင်လူတွေမှာစိုးရင်တောင်းလန့်မှုတွေရောမလုံခြုံမှုတွေခံစားရတယ်။ဒါပေမဲ့တရင်သမားတွေကိုအဲ့လိုမျိုးကြီးလွန်တဲ့ကိစ္စတွေကိုမပေါ်ထုတ်နိုင်တော့ပို့ပြီးတော့အကျိုးတရားမှုကလူတယောက်တင်မဟုတ်ပါနဲ့ဒီဥပဒေနဲ့မညီတဲ့ကိစ္စတွေစုံစမ်းဖော်ထုတ်ဖို့ဆိုတဲ့အမျိုးလေးမှာပို့ပြီးတော့ဆောင်ရွက်လာကြတယ်မလုပ်ရကြတော့အဲဒီဟာကအကျိုးတရားမှုကပို့ပြီးကြီးတယ်လို့မြင်တယ
်2014ခုနှစ်အတွင်းကအလွတ်တန်းသတင်းတောက်ကိုအောင်ကျော်နိုင်ခေါ်ကိုပါကြီးဟာကင်းပြည်နယ်ကော့ဂရိတ်မြို့နယ်မှာတပ်ဖြတ်ခံခဲ့ရတယ်လို့2016ခုနှစ်မှာ11 Media ကသတင်းတောက်ကိုဆိုးမိုးထွန်းဟာစကိုင်းတိုင်းဒေသကြီးမုံရွာမြို့မှာတပ်ဖြတ်ခံခဲ့ရပါတယ်ဒါပေမဲ့ဒီမှုတွေနဲ့ပတ်သက်ပြီးအပြစ်ရှိသူတွေကိုအခုချိန်ထိအရေးယူအပြစ်ပေးနိုင်တာမရှိပါဘူး မြန်မာနိုင်ငံလွတ်လပ်တော်ရှိနေအသိအထွေထွေတွင်မှုဦးသိန်းတန်းဦးကတော့သူ့အမြင်ကိုအခုလိုပြောပါတယ
်ဂျူရီရှယ်ရီအန်ဒီမန်နဲ့စီအပြီးဝါရှိပြီလို့ကျွန်တော်တို့ပြောမရဥပမာအရင်ဒီဒီရေးရတယ်လို့လို့ဆိုရဲမှုတွေမှာအမှန်တမ်းဖြစ်ဖို့တော်တော်ခဲရင်နေတယ်ဒါကျွန်တော်တို့ဒီမှာပြောအဲ့တော့ဒီအခန်းစစ်ကိုထုတ်ဖော်တဲ့နေရာမှာဒီအခန်းရဲ့လူသားဝင်ရှိတဲ့နေရာအဲ့လိုရည်ကြီးတဲ့နေရာတွေဖြစ်လို့ရှိရင်တော့မီဒီယာသမားရဲ့တန်ကြမှာအပြည့်မကောင်းဘူးလို့ပြောတယ်
တဲ့င်းမီဒီယာသမားတွေရဲ့လုံခြုံရေးကိုအကာအကွယ်ပေးဖို့ပြက်ကွက်နေမှုဟာတဲ့င်းလွတ်လပ်ခွင့်ကိုထိန်းချုပ်ချင်တာကြောင့်လို့ဦးသိန်းတန်းဦးကသုံးသပ်ပါတယ်။အော်တိုဘာလ28ရက်နေ့ကလည်းရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်မှာမြေယာအငင်းပွားမှုနဲ့ပတ်သက်ပြီးတွားရောက်တဲ့င်းစုံစမ်းတဲ့နေကန်တဲ့င်းတောက်ဦးထေးအောင်ကိုလူတအုပ်ကဝိုင်းဝန်းရိုက်နှက်ခဲ့တာကြောင့်ရိုက်နှက်ခံရတဲ့ဒဏ်ရာနဲ့နိုဝင်ဘာလ1ရက်နေ့မှာမန္တလေးစေယုံကြီးမှာတည်ဆုံးခဲ့ပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်ပြီးအသေးစိတ်အချက်လက်တွေကိုတော့ VOA ကအတည်ပြုလို့မရသေးပါဘူး။သတင်းသမားတွေပေါ်ပြစ်မှုကျူးလွန်သူတွေအရေးယူခံရခြင်းမှတင်းလွတ်မှုအဆုံးသတ်ရင်နိုင်ငံတကာအထိမ်းအမှတ်နေ့အဖြစ်ကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာလွန်ခဲ့တဲ့17နှစ်ကြာကာလအတွင်းမှာသတင်းသမား900လောက်သတင်းရယူစဉ်တပ်ဖြတ်ခံရပြီးအမှုဆယ်မှုအနက်တမှုလောက်သာတရားရုံးကိုရောက်ရှိခဲ့တယ်လို့ဖော်ပြထားပါတယ်။
မန္တလေးမှာရထားဆိုရလက်ထက်စီးပွားရေးစီမံခန့်ခွဲမှုဟာထင်သလောက်တိုးတက်မှုမရှိဘူးလို့လုပ်ငန်းရှင်တို့ရဲ့သဘောထားတွေကိုအခြေခံပြုစုထားတဲ့မကြသေးခင်တုန်းကစစ်တမ်းတစ်ခုမှဖော်ပြထားပါတယ်။တနစ်ခွဲကျော်တက်တန်းရှိပြီဖြစ်တဲ့ရထားဆိုရလက်ထက်စီးပွားရေးစီမံခန့်ခွဲမှုတွေမှာအားရစရာအားမရစရာဘာတွေရှိနေပါလဲ။လူလူကြားမှာရောစီးပွားရေးအရာတိတိတသာအပြောင်းလဲတွေတွေ့မြင်နေရပြီလားဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
လာမယ့်စနေည VOA တိုက်ရိုက်လေလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုကျွန်တော်တို့ထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲည9:00ခွဲတိထုတ်လွှင့်သွားမယ့် VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 Jodus Long ကနေဖမ်းယူရှုစားနိုင်ပါတယ်။ခုတော့သတင်းအကြီးညိုကိုကိုအောင်လင်ဦးကပြောပြပေးပါမှာ။
နယောမြို့မှာလူရှိဦးထိသေဆုံးခဲ့တဲ့ truck accident နဲ့ဝင်တိုက်ခဲ့သူဥစ်ဘက်ကစ္စတန်နိုင်ငံကရွှေပြောင်းနေထိုင်သူဒူပေါ်ပြည်သူအမှုလိုက်ရာရှိတွေကအကြမ်းဖက်ဝါဒနဲ့ဆက်နေတဲ့အမှုတွေနဲ့တရားစွဲဆိုလိုက်ပါတယ်။မန်ဟတ်တန်ရပ်ကွက်ထဲကလူစီကားရလမ်းတစ်လျှောက်ငှား truck accident နဲ့စပိန်သမားတွေလမ်းသွားလမ်းလာတွေကိုဒလက်ချဲဝင်တိုက်ခဲ့မှုနဲ့အသက်29နှစ်အရွယ်စစ်ဖူလိုစိုက်ပေါက်ကိုတရားစွဲလိုက်တာပါ။အရေးယူလိုက်တဲ့အမှုတွေမှာတော့အကြမ်းဖက်အုပ်စုတစ်ခုကိုအားပေးကူညီမှုမော်တော်ယာဉ်တွေဖျက်ဆီးမှုတွေလည်းပါဝင်ပါတယ်။ကိုရီးယားကျွမ်းဆောင်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်လာရောက်ဖို့ရပိုင်းလိုမှာပဲမြောက်ကိုရီးယားကနောက်ထပ်မစ်ဆိုင်းတုံးစမ်းသပ်ဖို့ပြင်ဆင်နေတဲ့အရေးအယောင်တွေတွင်းမြင်နေရတဲ့အကြောင်းတောင်ကိုရီးယားကပြောဆိုလိုက်ပါတယ်။ပြည်ဝမ်းမြို့တော်ကမစ်ဆိုင်းတုံးသုတေသနဌာနမှာလှုပ်ရှားမှုတချို့တွေ့ရတဲ့အကြောင်းတောင်ကိုရီးယားအမျိုးသားထောက်လှမ်ရေးဌာနတာဝန်ရှိသူတွေကဒီကနေ့ပဲလွှတ်တော်ကိုယ်စားလှယ်ကိုပြောဆိုလိုက်ကြတာပါ။စပိန်နိုင်ငံကတလုညာဒေသခွတ်တော်ရေးကျူးပတ်မှုတွေနဲ့ဆက်နွယ်ပြီးပုံကန်ထားချမှုနိုင်ငံတော်သစ္စာဖောက်မှုအလွဲသုံးစားမှုတွေနဲ့စွဲချက်တင်ခံထားရတဲ့ကတလုညာဒေသခေါင်းဆောင်တွေကမက်ဒရစ်မြို့ကတရားဥပဒေမှာဒီနေ့လာရောက်အစ်စ်ခံပါတယ်။ဒီသတင်းပတ်သက်ဘယ်ဂျီယံနိုင်ငံဘရပ်ဆဲမြို့ကိုရောက်နေတဲ့ယာရုကဖေရှားခံလိုက်ရတဲ့ကတလုညာဒေသအကြီးကဲကတော့တရားဥပဒေစစ်ခေါ်မှုကိုလာရောက်တာမရှိခဲ့ပါဘူး။မြန်မာနိုင်ငံရဲ့ခိုင်ပြင်းတဲ့မြောက်ပိုင်းမှာအကြမ်းဖက်မှုတွေတကြောပြန်ဖြစ်ခဲ့ပြီးနောက်ပထမဆုံးအကြိမ်ဖြစ်ဒီကနေ့မှာပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာမောင်တော်မြို့နယ်ကိုတွေ့ရောက်ချစ်ရှိပြီးဒေသခံတွေနဲ့တွေ့ဆုံပါတယ်။ခိုင်ပြင်းတဲ့မောင်တော်ဒေသကဒေသခံတိုင်းရင်းသားတွေမွတ်စင်နေကိုပါတွေ့ဆုံခဲ့တယ်လို့ဒေသနဲ့ပြန်လည်ထူထောင်ရေးအခြေအနေတွေကိုလည်းလေ့လာခဲ့တာပါ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုအောင်လင်းပြောပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ Justin Twig ဖြစ်ပါတယ်။VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00-9:00 အထိလိုင်းနူမီတာ 16.25 ရူကနေထုတ်လွှင့်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီကြာမှကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားဗျာကျွန်တော်ညဝင်းအောင်ပါ
Thank you.
This program has come to you from the Voice of America, Washington.